ကိုလန်ကုန်းမြစ်ဒေသဟာအစ္စရေးရဲ့ချုပ်ချာအာဏာပိုင်ဆိုင်မှုအောက်မှာရှိတဲ့ဆိုတာကိုတည်မှန်ပြတယ်လို့မြန်ကန်သမ္မတဒေါ်လန်ထရမ့်ကကြေညာခဲ့ရတဲ့ပတ်သက်ပြီးတော့ကမ္ဘာကောင်ဆောင်တွေကဝေဖန်နေကြပါတယ်။စီးရီးယားနိုင်ငံသားဝင်ကြီးကတော့သမ္မတထရမ့်ရဲ့ကြေညာချက်ဟာတာဝန်မေ့ရာကျပြီးတော့ကိုလန်ဒေသဟာအာရန်နဲ့စီးရီးယားတို့နဲ့တက်ဆိုင်ခဲ့တဲ့ဆက်ပြီးတော့လည်းတက်ဆိုင်နေဦးမယ်ဆိုတဲ့အချက်ဟာပြောင်းလဲမှာမဟုတ်ဘူးလို့မင်းနေတုံးကပြောဆိုခဲ့ပါတယ်။အမေရိကန်ဟာနိုင်ငံတကာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာပဲဖြစ်ပြီးတော့နိုင်ငံတကာတရားဝင်ဖြစ်မှုကိုကယ်ဆယ်ဖို့ဆိုတာထင်ရှားတယ်လို့ဆီးရီးယားဘက်ကကြေညာပါတယ်။တူရကီသမ္မတရီဆက်တေးရဲ့အာဒဝန်ကလည်းသမ္မတထရမ့်ရဲ့ကြေညာချက်ဟာအရှိလေပိုင်းဒေသတွင်ကအကြက်တဲပြိပခအတင်းနဲ့တင်းမာမှုအစ်တွေဖြစ်ပေါ်လာတော့မဲ့သဘောတွေဖြစ်စီတယ်ဆိုပြီးလည်းပြောပါတယ်။ဘလောက်ပဲရေးပါရဲ့နိုင်ငံမဲ့ဖြစ်ဖြစ်ဒီလိုဆုံးဖြတ်ချက်ကိုချလို့မရဘူးလို့အာရက်အဖွဲ့ချုပ်အကြီးကဲအဘူဂီယက်တာသမတ်ထရမ့်ရဲ့ကြီးညာချက်ကိုဝေဖန်လိုက်ပါတယ်။အာရက်ပင်လယ်ကွေ့ကဘီယင်စနစ်ကျင့်သုံးတဲ့အာရက်6နိုင်ငံပေါင်းအဖွဲ့အားလည်းဂိုလန်ကုန်းမြစ်ဟာစီးရီးယားရဲ့နေပြည်ဖြစ်တဲ့အစ္စရေးကဆင်ရအောင်တုံးပြီးတော့တင်ပိုက်ထားတယ်ဆိုတဲ့အချက်ကိုပြောင်းလဲလို့ရမှာမဟုတ်ဘူးလို့ပြောပါတယ်။အီဂျစ်နိုင်ငံသားရေးဝန်ကြီးဌာနကလည်းသမတ်ထရမ့်ရဲ့ကြီးညာချက်ကိုရှုတ်ချလိုက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်469မှာလည်းအစ္စရေးရဲ့နေပြည်တင်ပိုက်မှုကိုကန့်ကွက်ထားတယ်လို့ထောက်ပြပါတယ်။အီမန်နိုင်ငံသားရေးဝန်ကြီးကတော့သမတ်ထရမ့်ရဲ့ပုတ်ကွေဆုံးဖြတ်ချက်တွေကဒေသရင်းပြည်ပခါတွေကိုဖြစ်စေလိမ့်မယ်လို့ဆိုပါတယ်။ဥရောပသမဂ္ဂကလည်းဂိုလန်ကုန်းမြစ်ကိုအစ္စရေးပိုင်နဲ့ဆိုတာကိုအတိအမှန်ပြူထားပါဘူးအခုလည်းဒီရက်တီချက်အတိုင်းပဲရှိရလို့ပြောပါတယ်